တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာတောက်ကြာနေကလေးစင်းနှမောင်းတိုက်ခတ်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြာနေညပိုင်းကတိုက်ခတ်ခဲ့တဲ့လေးစင်းနှမောင်းကြောင့်ဝူဟန်မြို့မှာအနည်းဆုံး10ဦးသေဆုံးပြီးတော့230ထဏ်ရာရခဲ့ပါတယ်။ဒီမတိုင်ခင်နာယီပိုင်းကကျန်းစုပြည်နယ်အတွင်းမှာလေးစင်းနှမောင်းကြောင့်အနည်းဆုံး4ဦးသေဆုံးပြီး150နီးပါးဒဏ်ရာရခဲ့တယ်လို့စင်ဝါသတင်းဌာနကဖော်ပြပါတယ်။အစောပိုင်းနှုန်းကကျန်းစုပြည်နယ်ချန်စီမြို့အတွင်းမှာတိုက်ခိုက်ခဲ့တဲ့လေစင်နှမောင်းကြောင့်ဆက်ယုံအဆောက်အဦတွေနဲ့လျှက်စစ်တားပေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုလေပြင်းနဲ့ခံရတဲ့ဝူဟန်မြို့က2019ခုနှစ်နှောင်းပိုင်းကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးတော့ဖြစ်ပွားခဲ့တဲ့နေရာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာလေစင်နှမောင်းတိုက်ခတ်လေသိမ့်မရှိပေမဲ့2019ဇူလိုင်လနဲ့ဩဂုတ်လတွေမှာနိုင်ငံအရှေ့မြောက်ပိုင်းလျောင်းနှင်းပြည်နယ်နဲ့ဟိုင်နန်ပြည်နယ်တွေမှာလေစင်နှမောင်းကြောင့်အနည်းဆုံးလူ14ယောက်သေဆုံးခဲ့ပါတယ်။2016ခုနှစ်တုန်းကလည်းကျန်းစုပြည်နယ်မှာလေးစင်းနှမောင်းနဲ့အတူမိုးသီးမုန်တိုင်းတွေကြောင့်အနည်းဆုံး68ဦးသေဆုံးခဲ့ပါတယ်ရှင်။